မဆုံးတော့ဒီကိုထွတ်ချစ်တို့ရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအနေနဲ့ပေါ့ဟိုထိုင်းနိုင်ငံမှာအခြေစိုက်ပြီးလှုပ်ဆောင်နေတာဟာဘာတွေများအဓိကလှုပ်ဆောင်နေလဲဆိုတော့ကျွန်တော်ပြောပြလို့ရမှာ
အဓိကကျွန်တော်တို့ကဟိုအစီအစဉ်3ခုပေါ့ပထမတစ်ခုကတော့ကျွန်တော်ပညာရေးပေါ့ဒီကျွန်တော်တို့ရှေ့ပိုင်းလှုပ်သမားတွေရဲ့ကလေးတွေနဲ့ရှေ့ပိုင်းလှုပ်သမားလူငယ်တွေအတွက်ပေါ့လေဒါပညာရေးလုပ်ငန်းရှိတယ်နောက်တစ်ခုကျွန်တော်တို့ကျန်းမာရေးကျန်းမာရေးမှာအဓိကတော့ကျန်းမာရေးပညာပေးတာရဲ့နောက်အရေးပေါ့ကျန်းမာရေးစေကူတာမှုတွေအတွက်ကျွန်တော်တို့အကူအညီဆောင်ရွက်ပေးတာရှိတယ်နောက်ကျွန်တော်တို့ရဲ့အဓိကလုပ်ငန်းတွေနေရတော့ကျွန်တော်တို့ shipping အလုပ်သမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိုင်းဥပဒေနဲ့နိုင်ငံတကာဥပဒေရအကာအကွယ်ပေးတဲ့လုပ်ငန်းတွေကျွန်တော်တို့လုပ်နေပါတယ်ဗျာဟုတ
်အရင်ကတော့ကျွန်တော်တို့ဟိုအစောပိုင်းတုန်းကတော့ဒီထိုင်းမှာရှိတဲ့ company တွေမှာဟိုကဏ္ဍစုံမှာလုပ်ကြတဲ့လူတွေလူခွင့်ချုပ်ဖောက်ခံရတယ်ဆိုတော့တော်ရီချင်းပြန်ဖြစ်တာပေါ့နော်အတန်တွေလည်းထွက်တယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီရေလုပ်ငန်းနဲ့ပတ်သက်တဲ့ဥစ္စာတွေနောက်လူခွင့်ချုပ်ဖောက်ခံရတဲ့ကိစ္စတွေတော်တော်လေးသတင်းတွေမှာပါလာတာတွေ့ရတယ်နော်ဆိုထိုင်းကလည်းသူကိုယ်တိုင်ကဒီအလုတ်သမားလိုအပ်ချက်တော်တော်များများရှိနေတယ်တင်တယ်အဲ့ဒါကြောင့်ပမာပြရပို့ပြီးတော့လူတွေလာကြတဲ့သဘောလား
ဟုတ်ကဲ့ပဲနှစ်ပိုင်းပေါ့ထိုင်းအနေနဲ့ရတယ်ဗျာထိုင်းမှာရှိတဲ့ထိုင်းလူမျိုးတွေကကျွန်တော်တို့ဒီအခြေခံအလုတ်တွေပေါ့ကျွန်တော်တို့အများကြီးပြောတယ်ပေါ့ဒီအင်မတန်မှအန်တယ်ရှိတယ်နောက်ပေရည်ညစ်ပတ်တဲ့အလုတ်အိမ်မျိုးအလုတ်တွေကဒါထိုင်းကြီးတွေကတော်တော်မလုတ်တော့ဘူးအဲ့ဒါကလည်းသူတို့အနေနဲ့ကသူတို့အိမ်သားချက်မှာရှိတဲ့ရွှေပြောင်းလို့သမားတွေကိုသူအားကိုးရတယ်ဒါကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့ဟိုကျွန်တော်တို့ရဲ့အဓိကအခြေခံလစာပေါ့ကျွန်တော်ညီမပြည်မှာအခုတက်မှတ်ရတဲ့အခြေခံလစာနဲ့ထိုင်းရပေးတဲ့အခြေခံလစာနဲ့တအားကွာတယ်နောက်တစ်ခုကအလုတ်ကိုင်းရှာဖွေရနေရမှာလဲဟိုသူတို့အနေနဲ့အင်မတန်မှခက်ခဲတယ်ဆိုတော့ဒါမြန်မာရွှေပြောင်းလုပ်သမားတွေကအများကြီးပဲကဏ္ဍဆုံးမှာပေါ့အစောကကျွန်တော်ပြောရတယ်လို့ပဲဒီပညာလုပ်ငန်းငါးလုပ်ငန်းဟိုတယ်နဲ့ခီးသွက်လိုက်ရေးလုပ်ငန်းအိမ်တွင်းမှုလုပ်ငန်းနေနဲ့နောက်တစ်ခုကျွန်တော်တို့ဒီပင်လယ်စာထုတ်တဲ့လုပ်ငန်းတွေပေါ့အဲ့ဒါမှအဓိကလုပ်တယ်ဆိုတော့အခုကကျွန်တော်တို့ဒီပင်လယ်ငါးဖမ်းလုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကကျွန်တော်တို့နောက်ဆက်ပြောသူ2014ပတ်ဝန်းကျင်မှာကျွန်တော်တို့ကဒီအထောက်ထားတွေနဲ့နိုင်ငံတကာလည်းတီးကြပြောလာတဲ့အချိန်မှာထိုင်းနိုင်ငံကိုအမေရိကန်နိုင်ငံနေပြီးတော့ဒါကဘာပေါ်မှာလူကုန်ကူးမှုအဆိုးဆုံးနိုင်ငံဖြစ်တတ်မှတ်တယ်နောက်တစ်ခုတစ်ချိန်တည်းမှာပဲဟိုဥရောပသမဂ္ဂကလည်း2015မှာခင်ဗျားတို့ဒီလူကုန်ကူးမယ်လူကုန်ကူးမှုတွေနဲ့ပတ်သက်မယ်ကျွန်တော်တို့ဒီဟိုခြေချင်းတို့ဖွဲခိုင်းစင်းနေမယ်အလုပ်ကလေးတို့တမားတွေတုံးနေအောင်မယ်ဆိုလို့ရှိရင်တော့ခင်ဗျားတို့ရဲ့ပင်လယ်စာတွေကိုနိုင်ငံသားတို့ကျွန်တော်တို့နိုင်ငံနဲ့မယူဘူးဆိုတဲ့အထိအဲ့လိုမျိုးဟိုဖိအားတွေပေးလာတယ်ဒါကြောင့်မို့ထိုင်းအနေနဲ့ကဒါကိုကျွန်တော်တို့ဒီပူပြီးတော့လေးစားလိုက်နိုင်အောင်မယ်ဆိုတော့ကျွန်တော်ပြီးခဲ့တဲ့နှစ်ထဲမှာပဲကျွန်တော်တို့ဒီအကဘာလို့တမားဖွဲ့ချုပ်ရဲ့ကျွန်တော်တို့ C188 ပေါ့ဗျာအဲ့ဒါကတော့ပင်လယ်ငါးဖမ်းလုပ်ငန်းတွေနဲ့ပတ်သက်တဲ့ဟိုစာချုပ်ကိုတို့ဒါလက်မှတ်ထိုးလိုက်တယ်ပေါ့ဟုတ်ကဲ့ဒီကျွန်တော်တို့ကဒါအင်မတန်မှလည်းဒါကျေးဇူးတင်ပါတယ်အဓိကတော့အမေရိကန်ဆိုးရနဲ့ကျွန်တော်တို့ဒီဥရောပသမဂ္ဂပေါ့လေသူတို့ရဲ့ဖိအားတွေဒါမရှိဘူးဆိုလို့ရှိရင်ထိုင်းနိုင်ငံနေနဲ့ဟိုလူ့အခွင့်အရေးနဲ့ပတ်သက်လို့ရှိရင်ဒါလေစားလိုက်နိုင်မှုအင်မတန်မှနေအောင်ပဲအရင်တော့ကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကစပြီးတော့ကျွန်တော်ဒီလုပ်ငန်းတွေလုပ်နေတယ်ကျွန်တော်တို့ပြောတယ်တောင်းဆိုတဲ့ဟာတွေကိုထိုင်းဆိုးရနေနဲ့ကတောက်လျှောက်ပေါ့လေဒါဟိုလက်လက်လူရှုခဲ့တာပေါ့အခုကျတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားနဲ့ဆိုင်တယ်လို့လည်းပြောလို့ရတယ်။ဥပမာဖြစ်ထိုင်းနိုင်ငံကကမ္ဘာပေါ်မှာပြီးခဲ့နှစ်ကဆိုတာနံပါတ်3နေရာမှာရှိတယ်ပင်လယ်စာပို့တဲ့နေရာမှာပေါ့လေ။ဆိုတော့သူတို့ရဲ့ပင်လယ်စာတွေကိုနိုင်ငံတကာကလက်မှတ်ခံအဓိကအဖြစ်အမေရိကနဲ့ဥရောပသမဂ္ဂနိုင်ငံတွေရဲ့လက်မှတ်ခံမှုဆိုလို့ရှိရင်ဒါသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုအင်မတန်မှထိခိုက်တယ်။အဲကြောင့်မလို့ကျွန်တော်တို့အများကြီးပြောတယ်။ထိုင်းနိုင်ငံအနေနဲ့ကကျွန်တော်တို့ရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကိုဟိုနှစ်နှစ်ကာကလူလူလလနဲ့ဟိုထောက်ပံ့ကူညီရမယ်ဆိုတဲ့ဟာမျိုးပေါ့တကယ်လို့သူတို့ကအဲ့လိုမျိုးမကူညီဘူးမလေးစားဘူးဆိုလို့ရှိရင်ဒါသူတို့ရဲ့ပင်လယ်စာပေါ့လေဒါမဝယ်မှာစိုးလို့အဓိကတော့ကျွန်တော်တို့ရှင်မလို့သမားတွေတော့တိတ်ဟိုစေတနာရှိလို့မရှိလို့ထက်ဆိုတော့ရှင်လေဒါကြောင့်တစ်ချိန်တည်းမှာပဲသူတို့ကဒါကျွန်တော်တို့ဒီအာရှနိုင်ငံတွေတဲမှာဒါပထမဦးဆုံးနိုင်ငံဖြစ်ရတယ်အစိုးရပြောတဲ့ကျွန်တော်တို့ဒီအလုပ်သမားအဖွဲ့ချုပ်ရဲ့ကျွန်တော်တို့ဒီဟိုသဘောတူညီချက်စာချုပ် C188ကိုသူတို့ကထိုးလိုက်တယ်ဆိုတာဒါကအများကြီးပဲဒါသိချာရေးထားတာတော့ဒီတင်မော်လေးပေါ်ဒီမှာအလုပ်လုပ်တဲ့မြန်မာရှေ့ပြောင်းလို့သမားတွေကိုပေါ့လေဘယ်လိုမျိုးကာကွယ်ရမလဲပေါ့အတူကသူတို့ရဲ့ဟိုအလုပ်ချိန်တွေအစနောက်တစ်ခုကသူတို့ရဲ့ဟိုကျန်းမာရေးဆောင်ရှောက်မှုအစနောက်ပြီးတော့ဒီနားနေဖို့အခန်းတွေအစအဲ့လိုမျိုးဆင်းရဲကြရှိရမယ်ဆိုတဲ့သဘောတူညီချက်ဖြစ်တယ်ဒါကျွန်တော်အခြေခံအဖြစ်ပြောပြတာပေါ့
ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ဒီကိုထူးချေရဲ့အမေရိကန်ခီးစဉ်ကိုလည်းကျွန်တော်မေ့ချင်ပါသေးတယ်ဒါပေမဲ့လောလောဆယ်ကျွန်တော်သိချင်တာအဲ့လိုမျိုးဟိုစာချုပ်တွေပါနေတဲ့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်တွေပါတို့ကနေပြီးတော့လှုပ်လာတဲ့အခါကျတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်ဒါမှမဟုတ်လေပုဂ္ဂလိကကုမ္ပဏီတွေကပဲဖြစ်ဖြစ်ပေါ့နော်ဟိုကုထုချစ်တို့လိုဟို NGO အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်တာဒါမှမဟုတ်လေလာတွေ့တာစကားပြောတာအဲ့လိုမျိုးတွေအကူအညီတောင်းတာ တဘောပမာရဲ့အခြေအနေနဲ့ပတ်သက်ပြီးလောက်ဆောင်တာမျိုးတွေရောပူပေါင်းဆောင်ရွက်မှုရှိလာတာ
ဟုတ်ကဲ့ကျွန်တော်တို့ဒီနှစ်ပိုင်းတွေမှာတော့ကျွန်တော်တို့အရင်နဲ့ဆောင်ရွက်ချက်တော့တစုံတရာပူပေါင်းဆောင်ရွက်မှုတွေပိုရှိလာတာပေါ့လေအဓိကအပြည့်တော့ဒီဟိုလူကုန်ကူးမှုနဲ့ပတ်သက်တဲ့ဌာနဆရာတွေပေါ့ဒါဒီထိုင်းနိုင်ငံရဲ့ဒီဟိုစားရဲတပ်ဖွဲ့တို့လိုမျိုးနောက်တစ်ခုထိုင်းနိုင်ငံရဲ့အလုပ်သမားဝန်ကြီးဌာနတခါတည်းကျမ်းဆိုမှာဆွာပြောတဲ့ဟိုလုပ်ငန်းရှင်တွေအစားပေါ့လေတို့ရဲ့ရှင်တော်တို့ဒီမားတွေကိုကျွန်တော်တို့ဟိုပညာပေးခိုင်းတဲ့ဟာမျိုးတွေပေါ့အခုဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒီအလုပ်သမားအဖွဲ့ချုပ်ရဲ့ကျွန်တော်တို့ထိုင်းဟိုထိုင်းအစိုးရအဖွဲ့စည်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီငါးဖန်းလုပ်ငန်းလုပ်ကြိုင်မဲ့အလုပ်သမားတွေကျွန်တော်တို့ရှေ့ပေါ်မှာမလုပ်ခင်ကျွန်တော်တို့သူတို့ကိုတိထိုက်တဲ့အလုပ်သမားခွင့်ရည်တွေနဲ့ရှေ့ပေါ်မှာဘယ်လိုနေထိုင်စားတောက်ကျင့်ကြရမလဲဆိုတာလေးတွေကျွန်တော်တို့ဒါပညာပေးတာတွေအစားကျွန်တော်တို့ပုံပေါင်းဆောင်ရွက်နေတာရှိပါတယ်
orientation
တော့ဟုတ်ပါတယ်ဟုတ်
တယ်တရားဝင်နံပါတ်နဲ့တရားဝင်စာအုပ်နဲ့တရားဝင်သွားပြီးစာချုပ်တွေချုပ်ပြီးအစိုးရချင်းစာချုပ်တွေချုပ်ပြီးလုပ်ကြတာဆိုတော့ဒီဒီဥစ္စာကိုဟိုရှေ့မှာကျွန်တော်တို့အစိုးရအနေနဲ့ဘာတွေများလုပ်ပေးနိုင်တာရှိသေးလဲဒီလိုမျိုးရှိနေတဲ့အချိန
်အဓိကအစိုးရပြောသလိုပေါ့ဗျာကျွန်တော်တို့ MOU ပေါ့သူနှစ်နိုင်ငံနားလည်မှုစာချုပ်တော်နဲ့ပို့ထားတဲ့အလုပ်သမားတွေဖြစ်တယ်ဆိုတော့ဒါမြန်မာအစိုးရအနေနဲ့ဒါတို့မှလုံလုံလည်လာတာဝန်ရှိတယ်ကျွန်တော်တို့အနေနဲ့အမြဲတမ်းကြွယ်မြန်မာစိုးရအနေနဲ့ထိုင်းစိုးရထိုးထားတဲ့စာချုပ်ပါအချက်အလက်တွေကိုတို့ဂဂနနရှင်းရှင်းလင်းလင်းသိရမယ်ဥမာပစ္စည်းတရှိရှိဆိုတာပါလေနောက်ပြီးတော့ gate down agreement ဆိုတာရှိတယ်အဲ့ဒါကလည်းဒီလေလုတ်သားနဲ့ပတ်သက်တဲ့လေရဲ့ဟိုအရေးသူရဆသူတတ်မှတ်ထားတာရှိတယ်ဘယ်လိုမျိုးလေလူဦးရေဘယ်လောက်ပါမယ်အိတ်ခန်းဘယ်လိုရှိရမယ်ဒါမျိုးတွေအစ
နိုင်ငံမှာပြဋ္ဌာန်းထ
ားတဲ့ဟာတွေဥပဒေတွေကိုဒါလေးလဲမြန်မာစိုးရအနေနဲ့အဲ့ဒါတွေကိုတော့တစုံတရာဆင်းရဲကြလေ့လာရမယ်ပြီးလို့ရှိရင်လက်မှတ်ထိုးထားတဲ့သူတို့လက်မှတ်ထိုးပြီးတော့ပို့တယ်နိုင်ငံသဘောတူရနော်ထိုင်းစိုးရကနေကလည်းအလုပ်သမားကိုတကယ်လိုအပ်နေတာသူတို့ကလုံးဝဟိုဒီပင်လယ်ငါးဖန်းလေရထိုင်းစိုးရမှာ10,000+ ရှိတယ်အစည်းကြီးပေါ့14,000+ရှိတယ်နဲ့ဆိုတော့အဲ့ချိန်မှာသူလူကကျွန်တော်တို့အဓိကအဖြစ်ကတော့ဟိုကမ်ဘောဒီးယားလာအိုမြန်မာဆိုပေမဲ့လည်းမြန်မာကကျွန်တော်ကအဲ့ဒီလေလုတ်သားရဲ့3ပုံ2ပုံလောက်ကမြန်မာရှေ့ပြောလို့တမားတွေဖြစ်နေတ
ယ်အများဆုံးဖြစ်
တယ်ဘို့ကျွန်တော်တို့အနေနဲ့ဟိုမြန်မာစိုးရအနေနဲ့အခုလိုမျိုးပြီးတော့အဲ့လက်လူရှုထားတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပေါ့လေခုထက်စနစ်ကျတဲ့ပုံစံမျိုးတွေသူတို့လုပ်တင်တယ်နောက်တစ်ခုကလည်းကျွန်တော်တို့ဒီဘက်မှာထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းအရေးဆောင်ရွက်နေကြတယ်ကျွန်တော်ထိုင်းအဖွဲ့စည်းတွေရှိတယ်ကျွန်တော်မြန်မာအဖွဲ့စည်းတွေပေါ့ကျွန်တော်တို့ယူရဖို့ပေါ့အများကြီးရှိပါသေးတယ်အဲ့ဒီအဖွဲ့စည်းတွေနဲ့ဆင်းရဲကြပူပေါင်းပြီးတော့ကျွန်တော်တို့လေဘော်တွေမှာစောင့်ကြည့်တဲ့ပုံစံမျိုးတွေကျွန်တော်တို့လုပ်ရမယ်တကယ်လို့ပြဿနာတက်လို့ရှင်တဲ့ထိုင်းစိုးရကိုတိတိကျကျဟိုဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့မြန်မာရှေ့ပြောင်းလုပ်သမားတွေကိုဟိုဆင်းရဲကြအကာအကွယ်ပေးမှကျွန်တော်တို့ထိရောက်နိုင်မယ်လို့ကျွန်တော်နေနေတော့ယုံကြည်တယ်ဗျ
ဟိုဒေါန်ဆန်းစုကြည်အခုနိုင်ငံတော်တမင်ခံပုဂ္ဂိုလ်ပေါ့နော်ဒေါန်ဆန်းစုကြည်အစိုးရအနေနဲ့အစိုးရမတက်ခင်တချိန်လာတော့ငါရောအစိုးရဖြစ်ပြီးတော့လာတော့ငါရောထိုင်းမှာရှိတဲ့အလုပ်သမားတွေနဲ့တွေ့တယ်ဟိုပထမတစ်ခေါက်သူထိုင်းသွားတော့ငါဆိုငါချန်လိုနေရာမျိုးကပြေမလာတကယ်ရေလုံငန်းလုပ်တဲ့နေရာတွေသွားပြီးသူကိုယ်တိုင်တွေ့တာပြောတာဆိုတာတွေလုပ်ပေးမယ်ကန်ပေးမယ်ဆိုပြီးဂရီကိုတီပေးခဲ့တာတွေနောက်ပြီးတော့အဲ့ဒီမှာရှိတဲ့ထိုင်းမှာရှိတဲ့မြန်မာတန်ရုံအနေနဲ့လည်းတောင်းရှိတဲ့သူတွေလုတ်ပေးဖို့ပြောခဲ့ဆိုခဲ့တာတွေရှိတယ်ဆိုအဲ့အရာရဲ့နောက်ဆက်တွဲကအကျိုးသက်ရောက်မှုရှိသလား
ကျွန်တော်ထင်တယ်နိုင်ငံတော်တိုင်ပင်ခံအနေနဲ့တအားစီပေါ့တခြားလုပ်ငန်းတွေနဲ့သူ့မှာအလုံးမြန်တအားရှုံလာမသိဘူးကျွန်တော်တို့မြင်ရတာတော့သူနိုင်ငံရေးဝန်ကြီးတယောက်နေနဲ့ရောနိုင်ငံတော်ဒီရှင်းပြလို့သမားရေးဟိုထဲထဲဝုံဝုံတိတိကျကျဆောင်ရွက်တာမျိုးတော့ကျွန်တော်တို့တိတ်မတွေ့ရပါဘူးဒီအခုဖြစ်နေတဲ့ရှင်းပြလို့သမားရေးကိစ္စတွေကိုအဓိကဟိုစပြီးတော့အခြေတည်လာတာကျွန်တော်တို့ပြီးခဲ့တဲ့အစိုးရနဲ့လည်းကျွန်တော်တို့ကိုယ်တိုင်ဆွေးနွေးပြီးတော့ကျွန်တော်တို့ဒီဟိုအလုပ်သမားတာအရာရှိတွေသူတို့ထားပေးတာကကျွန်တော်ပြီးခဲ့တဲ့အစိုးရကနေဆခဲ့တာပါပဲပြီးခဲ့တဲ့အချိန်ကြီးကနေပြီးတော့မှအခုနည်းနည်းတော့ဟိုဒီဘက်အစိုးရကသူပြန်ပြီးတော့ပူပေါင်းဆောင်ရွက်တာမျိုးရှိပါတယ်ကျွန်တော်မှကျွန်တော်ထင်ပါတယ်သူလည်းအလုပ်တွေရှုံးလာမှသူကျွန်တော်ထင်တယ်ရှင်းပြလို့သမားရည်ကိစ္စတော့ဘာမှတိတ်ထိထိရောက်ရောက်ကြီးဆောင်ရွက်ပေးနေတာတော့ကျွန်တော်တို့တိတ်မြင်မြင်တော့မရှိပါဘူးပဲ
ဟုတ်ကဲ့အခုဒီကိုထွချစ်အမေရိကန်ကိုလာတဲ့ခီးစဉ်ပေါ့နော်အဲ့ဒါလေးကိုလည်းကျွန်တော်တို့ရှင်းပြပေးပါအောင်ဒီ
အဓိကတော့အစိုးရပြောသလိုပေါ့ကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်ထဲမှာကျွန်တော်တို့ဒီမတ်လ18ရက်နေ့19ရက်နေ့ပေါ့ကျွန်တော်တို့ဒီပင်လယ်စာကုန်စည်ပြပွဲပေါ့အမေရိကန်ရဲ့ကုန်စည်ပြပွဲလုပ်တယ်အဲ့ဒီမှာကျွန်တော်တို့အစိုးရတွေရောအစိုးရမဟုတ်တဲ့အဖွဲ့စည်းရောလာကြတယ်ကျွန်တော်တို့ကိုယ်တိုင်လည်းလေ့လာခွင့်ရတယ်ကျွန်တော်တို့လည်းဆွေးနွေးခွင့်ရတယ်ဆိုလိုချင်တာကတော့ဟိုဒီပင်လယ်စာကိုသူတို့ကတော့ဒါနိုင်ငံတကာပင်လယ်စာစားဖို့ကံပဲလုပ်တယ်ဒါပေမဲ့ပင်လယ်စာတွေကိုဘယ်သူတွေကအဓိကထုတ်လုပ်တာလဲကျွန်တော်တို့အစိုးရပြောသလိုမျိုး American Soa စ2014ကနေပြီးတော့ဒီထိုင်းနိုင်ငံကလူကုန်ကူးမှုအဆိုးဆုံးနိုင်ငံဖြစ်သတ်မှတ်တယ်။ဆိုတော့ဒီပင်လယ်စာတွေကကျွန်တော်တို့ဟိုခေတ်သစ်ကြေးကျွန်းတွေလိုမျိုးလုံပြီးမှရတဲ့အစားတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့အနေနဲ့ဟိုတချို့ဟိုအဖွဲ့စည်းနေတူတဲ့အချိန်မှာလာပြီးတော့မျှဝေတယ်ကျွန်တော်တို့ရဲ့အတွေ့အကြုံမျိုးဟိုလာပြီးတော့ဖလှယ်တာဖြစ်တယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့နဲ့ဒီ ဟိုအမေရိကန်အလုပ်သမားတမကတွေနဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တာတွေရှိတယ်။အမေရိကန်အလုပ်သမားတမကတွေကလည်းဒီအမေရိကန်ပေါ့ဒီဝါရှင်တန်မှာအခြေစိုက်တဲ့တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ကျွန်တော်အစိုးရဌာနဆိုင်ရာပေါ့ကျွန်တော်တို့ဒီအလုပ်သမားဟိုဝန်ကြီးဌာနအဆပါတယ်ပေါ့။နောက်တစ်ခုကတော့ဒီအဓိကတော့အလုပ်သမားတမကတွေနဲ့ကျွန်တော်တို့ပြီးတွေ့တယ်။ကျွန်တော်တို့ရဲ့အခြေခံလိုအပ်ချက်တွေပေါ့အဓိကအဖြစ်တော့ဤပညာလိုအပ်ချက်နောက်ဗန္ဓာရေးလိုအပ်ချက်ကစသူတို့တက်နိုင်တယ်လို့ဝိုင်းဝန်းဟိုပန်ပိုးမယ်ကျွန်တော်တို့ ਨੇ ပူပေါင်းပြီးတော့ပေါ့လေလက်ရှိအနေအထားကိုဟိုဆောင်ကြည့်ပေးဖို့ဆိုတော့ကျွန်တော်တို့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒါဖိတ်တာပါဖိတ်တော့ကျွန်တော်တို့ကလည်းအဲ့ဒါတွေရည်ရှည်မှာလဲကျွန်တော်တို့အမေရိကန်လို့တမတ်တမကရီအမေရိကန်ဆိုရတယ်နဲ့ကျွန်တော်တို့ပေါင်းပြီးတော့ဆောင်ရွက်မှာပါကျွန်တော်မနေ့ကလည်းဒီအမေရိကန်လို့တမဝန်ကြီးဌာနနဲ့ကျွန်တော်သွေးမြေဖြစ်ပါသေးတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်